ကဘာပေါ်ကလူသားတွေပါဝင်သက်ရှိအားလုံးအတွက်ကြီးမားတဲ့အန္တရာယ်ကြီးကြုံတွေ့နေရပြီလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရွက်နေတဲ့ WWF အဖွဲ့ကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း50နီးပါးအတွင်းသက်ရှိမျိုးစိတ်တွေရဲ့အရေအတွက်69ရာခိုင်နှုန်းပြောက်ွယ်သွားခဲ့တယ်လို့ကဘာပေါ်ကသက်ရှိမျိုးကွဲမျိုးစုံရှင်တွဲနေထိုင်မှုနဲ့ကဘာကြီးရဲ့အခြေအနေတွေကိုဒီ WWF ဒေါ်ရိုင်းထရိတ်ဆန်များရှမ်းမုံငွေအဖွဲ့ကအပြည့်အစုံလေ့လာအစဉ်ကစားထုတ်ပြန်လိုက်တာပါ။နုတိုက်သရွာတွေငှက်တွေငားတွေတွားသားသရွာတွေနဲ့ကုန်းနေရည်နေသရွာတွေစတဲ့တဘာဝတော်ရင်သရွာအရေအတွက်ဟာ1990ခုနှစ်ထဲကစလို့80ရာခိုင်နှုန်းနီးပါးကျဆင်းသွားခဲ့တယ်လို့ထောက်ပြခဲ့တာပါ။ကဘာကြီးပူနွေးလာမှုရဲ့တည်ရမှုကြောင့်အခုလိုမြဲမြဲဆန်းဆန်းနှုံးတဲ့သက်ရှိတွေပြောက်ွယ်ကုန်တာကိုရပ်သွားအောင်လူသားတွေအနေနဲ့အရေးတူဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုနဲ့အခုလိုသက်ရှိတွေအန္တရာယ်ကျင်းရတာဟာတဘာဝပဝင်းကျေအရေးတစ်ခုတည်းမဟုတ်တော့ပဲစီးပွားရေးဖွံ့ဖြိုးတိုးတက်မှုလုံခြုံရေးလူမှုရေးအားလုံးပေါ်တက်ရောက်နေတယ်လို့လည်း WWF ကသတိပေးထားပါတယ်။တဘာဝသက်ရှိတွေဆုံးရှုံးနေတဲ့အခြေအနေပြောင်းလဲသွားအောင်လက်တွေ့ဆောင်ရွက်မှုတွေရေးပေါ်လွှတ်ဖို့လူနေတယ်လို့လည်းထပ်ပြီးတိုက်တွန်းထားပါတယ်။လူတွေဆက်လုံနေတဲ့တတော်ရှင်သာတဘာဝအရေးမြစ်တွေကိုလုံခြုံသုံးစွဲနေတာနဲ့ဆက်ရန်ရားကြီးတွေသုံးလေတုညဉ့်ဉန်းစေတာတွေကြောင့်အခုလိုဖြစ်လာတာတွေအတွက်ပြန်ပြင်ပေးဖို့ကမ္ဘာကောင်းဆောင်တွေကိုလည်းဒီသိပ္ပံပညာရှင်တွေကတိုက်တွန်းလိုက်ပါတယ်ခင်ဗျ။